ယူကရိန်းနဲ့ဆက်တင်းမာမှုအတွက်လာမယ့်ရက်တွေဟာအရေးပါတဲ့ရက်တွေဖြစ်တယ်လို့မော်စကိုမှာရုရှားသမ္မတပူတင်နဲ့တွေ့ဆုံပြီးတဲ့နောက်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကအင်္ဂါနေ့ကပြောပါတယ်သမ္မတနှစ်ယောက်ဟာတနင်္လာနေ့ကညစာအထူးဆိုင်ရင်9နာရီကျော်စကားပြောခဲ့ကြပါတယ်ဒီခီးစဉ်ဟာလာမယ့်2လကြာရွေးကောက်ပွဲဝင်မဲ့မက်ခရွန်အတွက်လည်းသူ့ရဲ့တန်တမာရေးဆောင်ရွက်ချက်တွေအတွက်အရေးကြီးတဲ့ခီးစဉ်တစ်ခုဖြစ်ပါတယ်တင်မမှုပုံမမကျေပြန့်လန်စေဖို့အတွက်အတော့ကိုမြန်မြန်ဆက်ဆက်လောက်ကြရပါမယ်လို့မက်ခရွန်ကဆိုပါတယ်ရုရှားရဲ့တောင်းဆိုချက်တွေဟာဥရောပနိုင်ငံတွေကပြောနေတာနဲ့သဘောအဖြစ်အတူတူပဲလို့မက်ခရွန်ကယူဆပါတယ်တပ်တွေချထားရမှာကန့်သက်ရေးသမရိုးချက်စီရေးလှုပ်ရှားမှုဆောင်ရွက်မှုတွေပွင့်လင်းမြင်သာရေးဒုံးကြီးရန်ကာကွယ်ရေးအပေါ်ပွင့်လင်းမြင်သာရေးတာတို့နဲ့တာဝေးပြစ်ဒုံးကြီးတွေနဲ့ပတ်သက်ပြီးလှုပ်ထုတ်လုံနည်းဆက်ရာကန့်သက်ချက်နဲ့စစ်ဆေးနိုင်မှုအစရှိတဲ့တောင်းဆိုချက်တွေကိုမက်ခရွန်ကယဉ်ညွန်ပြောဆိုတာပါမက်ခရွန်ကယူကရိန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့အခါသမ္မတပူတင်နဲ့ထပ်မံတွေ့ဆုံအောင်မှာဖြစ်ပါတယ်ခုလိုဆွေးနွေးတာတွေကိုများများလှုပ်ချေအဖြစ်ရလက်ကိုရရှိလိမ့်မယ်ဆိုတာကျွန်တော်သိကြပါတယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောပါတယ်ပြင်သစ်သမ္မတနဲ့တွေ့ဆုံအပြီးမှာတိုးတက်မှုတချို့ရခဲ့တယ်လို့လည်းရုရှားသမ္မတပူတင်ကပြောပါတယ်မက်ခရွန်ကယူကရိန်းကိုရောက်ရှိနေပြီးသမ္မတနဲ့ဒီနေ့နေ့လယ်မှာတွေ့ဆုံခဲ့ပါတယ်